2022ခုနှစ်စစ်တပ်အာဏာသိမ်းပြီးလင်းနစ်နိဗာကာလအတွင်းသတင်းသမား200ကျော်ဖမ်းဆီးခံရပြီး2025ခုနှစ်ဇန်နဝါရီလ25ရက်နေ့ထိစီးရင်ရသတင်းသမား43ယောက်အကျဉ်းချခံနေရဆဲဖြစ်တဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံအနှံ့အကျဉ်းထောင်အသီးသီးမှာသတင်းသမားအနည်းဆုံး30ကျော်အများဆုံး60ဝန်းကျင်အထိထင်းသိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အကျဉ်းချခံရတဲ့သတင်းမီဒီယာသတင်းသမားတွေထဲမှာထောင်ဒဏ်တစ်သက်အပါအဝင်နှစ်ရှည်ထောင်ဒဏ်ကြခံရတဲ့သတင်းမီဒီယာသမား12ဦးပါဝင်တယ်လို့ဖော်ပြပါတယ်။အဲ့ဒီ12ယောက်ဟာအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်တစ်သက်နဲ့အနှိမ်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်ကြခံထားရသူတွေဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလကနေ2025ဇန်နဝါရီလအထိစစ်ကောင်စီဖမ်းဆီးနှိပ်စက်မှုနဲ့တပ်ဖြတ်မှုတွေကြောင့်တစ်ဆုံးခဲ့တဲ့သတင်းမီဒီယာသမားစုစုပေါင်း9ယောက်ရှိတဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။သတင်းမီဒီယာသမားတွေအပေါ်အများဆုံးအသုံးပြုတဲ့ဥပဒေပုံမှန်တွေဟာ905ကကြီး905ခခွေးနဲ့အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတွေဖြစ်တဲ့အကြောင်းနဲ့သတင်းမီဒီယာ15ခုရဲ့လိုင်စင်တွေကိုစစ်ကောင်စီကရုပ်သိမ်းခဲ့တဲ့အကြောင်းလင်းနစ်အတွင်းမီဒီယာတွေအပေါ်အပြင်းထန်ဖိနှိပ်ခဲ့သလိုသတင်းလွတ်လပ်ခွင့်ကိုတိုက်ရိုက်ထိပါခဲ့တဲ့အကြောင်း IPCM ရဲ့ကြေညာချက်မှာဖော်ပြပါတယ်ခင်ဗျာ။